မြန်မာအရေးဆွေးနွေးပွဲတရက်ကိုချက်သမ္မတနိုင်ငံ Prague မြို့မှာဒီနေ့ကျင်းပနေပြီးတော့ချက်သမ္မတဟောင်း Václav Havel နဲ့လက်ရှိချက်နိုင်ငံသားရေးဝန်ကြီးတို့ကအဖွင့်အမှားစကားတွေပြောကြားခဲ့ပါတယ်။ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာပုံတူညီတဲ့မူဝါဒကိုပြန်လည်သုံးသပ်ဆွေးနွေးကြတဲ့အခါဒီဆွေးနွေးပွဲကထွက်လာတဲ့ရလဒ်တွေကမူဝါဒကိုပုံဖော်နိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းဆွေးနွေးပွဲကိုအဓိကစီစဉ်တဲ့အဖွဲ့တစ်ခုကတာဝန်ရှိသူတို့က VOA ကိုပြောပါရယ်အပြည့်စုံကိုတော့ဘန်ကောက်ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါရယ်ရှင
်ပရော့ဂ်မြို့မှာကျင်းပနေတဲ့ဆွေးနွေးပွဲကိုမြန်မာနိုင်ငံရွေးကောက်ပွဲများနှင့်ဥရောပမူဝါဒလို့ခေါင်းစဉ်တက်ထားပြီးရွေးကောက်ပွဲပြီးနောက်ပိုင်းမြန်မာနိုင်ငံအခြေအနေတွေအဲ့ဒီအခြေအနေတွေဟာဥရောပရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြောင်းလဲစေတဲ့အထိဥတည်သွားဖို့တင့်မတင့်ဆိုတာတွေကိုဆွေးနွေးကြမှာဖြစ်တယ်လို့ VOA ကိုရှင်းပြခဲ့သူကတော့ချက်သမ္မတနိုင်ငံအခြေဆိုင် People in Need Foundation ကမြန်မာအရေးစီမံကိန်းလုပ်ငန်းညှိနှိုင်းရေးမှူး Miss Christina Prunarova ဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုချက်သမ္မတနိုင်ငံနိုင်ငံခြားရေးဌာနနဲ့ People in Need အဖွဲ့တို့ကပူးတွဲကမကဋ္ဌပြုကျင်းပတာဖြစ်တယ်လို့ Miss Christina ကပြောပါတယ်။
We are very glad that the conference will be opened by former President Václav Havel, who is a long-time supporter of the
democracy. ရေလှရှားမှုကိုကာလရှည်ကြာထောက်ခံအားပေးလာခဲ့တဲ့ချက်သမရဟောင်း Václav Havel ကိုတိုင်ဒီဆွေးနွေးပွဲမှာအဖွဲ့အမှားစကားပြောကြားပေးမှာဖြစ်တဲ့အတွက်မိမိတို့အင်မတန်ဝမ်းမြောက်တဲ့အကြောင်းဒါ့အပြင်လူ့အခွင့်အရေးကိုလုပ်ငန်းအစီအစဉ်တဲ့အမြင့်ဆုံးနေရာမှာထည့်သွင်းထားသူအဖြစ်ထင်ရှားတဲ့ချက်သမရနိုင်ငံခြားရေးဝန်ကြီးCarl Schorzenberg လည်းအဖွဲ့အမှားစကားပြောကြားပြီးဖွင့်လှစ်ပေးမှာဖြစ်ပါတယ်လို့ Miss Christina ကပြောပါတယ်။ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဘုံတူညီတဲ့မူဝါဒကိုလာမယ့် AB လမှာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေသုံးသပ်ဖို့ရှိနေချိန်မှာပဲဒီဆွေးနွေးပွဲကိုကျင်းပတာမှုအချိန်အခါအရအင်မတန်ကိုက်ညီပြီးထူးခြားပါတယ်လို့သူကဆိုပါတယ်။အခုလက်ရှိမှာကိုပဲဥရောပနိုင်ငံအသီးသီးမှာမြန်မာနိုင်ငံကအခြေအနေအပေါ်ပြန်လည်သုံးသပ်တာတွေလုပ်နေကြပြီဖြစ်ပါတယ်။ဒါအပြင်အခုဆွေးနွေးပွဲကိုဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံရှိတဲ့အထက်နိုင်ငံ18နိုင်ငံကကိုယ်စားလှယ်တွေဆွေးနွေးထားတာကြောင့်စိတ်ဝင်စားမှုမြင့်မားတယ်ဆိုတာထင်ရှားပြီးဘုံတူညီတဲ့ဥရောပမူဝါဒချမှတ်ရမှာထောက်ကူနိုင်မယ်လို့ Miss Christina ကယုံကြည်မျှော်လင့်နေပါတယ
် I believe that we will be able to present our ideas and hopefully help to shape the European policy
ဒီမှာရလာတဲ့အကြံဉာဏ်တွေကိုတင်ပြနိုင်မယ်လို့မိမိယုံကြည်ပြီးဥရောပရဲ့မူဝါဒကိုပုံဖော်ရမှာအထောက်အကူဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း Miss Christina ကပြောသွားတာပါမြန်မာအရေးလှုပ်ရှားဆောင်ရွက်နေတဲ့မြန်မာအဖွဲ့အစည်းတွေဥရောပအခြေစိုက်မြန်မာအရေးအဖွဲ့အစည်းတွေစသည်အားဖြင့်ဒီဆွေးနွေးပွဲမှာတက်ရောက်ကြမှာပါဆွေးနွေးပွဲတွင်ကဏ္ဍ၃ခုကိုခေါင်းစဉ်ခွဲဆွေးနွေးကြဖို့အစီအစဉ်ထားပြီးအဲ့ဒါတွေကတော့အရက်ဖက်လူမှုအဖွဲ့အစည်းနဲ့မြန်မာနိုင်ငံတွင်နိုင်ငံရေးလှုပ်ဆောင်ခွင့်နေရာမြန်မာနယ်စပ်ဒေသများတိုက်ပွဲများဒုက္ခသည်များနှင့်နေဆက်ဖြတ်ကျော်အကူအညီများမြန်မာနိုင်ငံနှင့်နိုင်ငံတကာအတိုက်အဝန်း၏ချဉ်းကပ်မှုဆိုတဲ့ကဏ္ဍတွေဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာဒီမိုကရေစီရေလှူရှားမှုအမျိုးသားပြန်လည်တင်မြင့်ရေလှူရှားမှုတွေကိုဥရောပဘက်ကနေဘယ်လိုပူးပေါင်းပါဝင်ပြီးထောက်ခံဝန်းရံပေးသွားဖို့လိုမယ်ဆိုတာကိုနိုင်ငံတကာအတိုက်အဝန်း၏ချဉ်းကပ်မှုဆိုတဲ့ကဏ္ဍမှာဆွေးနွေးတင်ပြမဲ့သူတွေတဲ့တဦးကတော့ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးပူးပေါင်းဆောင်ရွက်သူများအဖွဲ့ကမတ်ခင်အောင်မှာပါဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဘုံတူညီတဲ့မူဝါဒကိုအေပီလာမှာပြန်လည်သုံးသပ်တဲ့အခါအထောက်အကူဖြစ်နိုင်အောင်ဆွေးနွေးသွားမယ်လို့မက်ခေအိုမာကပြောပါတယ်
။အခုလောလောဆယ်ဥရောပသမဂ္ဂရဲ့ဘုံတူဝါဒမှာဆိုလို့ရှိရင်ဒီဆန်ရှင်စီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်တဲ့ကိစ္စတွေပြီးတော့နောက်ဖက်ဆရာရှိနေတဲ့သူတို့ရဲ့အတိုင်းဝိုင်းတွေကိုဥရောပသမဂ္ဂကိုဟလာဒီဗီဇာဝင်ခွင့်ပိတ်ထားတဲ့ကိစ္စတွေဒါတွေကိုဆက်ပြီးတော့မှသူတို့အနေနဲ့တားဆီးထားဖို့ပေါ့နော်။မြန်မာနိုင်ငံအပြောင်းလဲဖြစ်ဖို့အတွက်ဆိုဒါတွေကအဓိကသူတို့နောက်ဖက်ပုံမှာဆက်လက်ဖိအားပေးမှုတွေအဒီချိန်မှာပိုတော်မှလိုအပ်နေတယ်ဆိုတဲ့ဥစ္စာဒီအထူးသဖြင့်တော့ဒီအတူရောင်ရွေးကောက်ပွဲကနေပေါ်လာတဲ့အခုအစိုးရကဒါတည်သူရွေးချယ်ထားတဲ့အစိုးရမဟုတ်ဘူးသူတို့အတိမတ်မပြုတ်ဖို့လိုတယ်။ဆိုတော့ကျမတို့ဒါတွေကိုဥရောပသမဂ္ဂရဲ့ပုံသဘောထားထဲမှာဒါတွေပါလာအောင်အဓိကကကျမတို့ဒီနေရာမှာသူတို့ကိုတင်ပြပြီးတော့မှသူတို့အနေနဲ့ဒါတွေကိုဆုံးဖြတ်ချက်ချနိုင်အောင်လို့ကျမတို့ဆွေးနွေးတင်ပြဖို့ဖြစ်ပါတယ်
။ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေဟာမြန်မာဒီမိုကရေစီရေးကိုအစဉ်တစိုက်ထောက်ခံအားပေးခဲ့ကြတဲ့ဆိုပေမဲ့လည်းဘုံတူညီတဲ့မူဝါဒဟာအပြော့လွန်းနေအကောင့်ထယ်ဖော်တဲ့နေရာမှာလည်းထိရောက်မှုမရှိဘူးဆိုပြီးဝေဖန်ခံနေရပါတယ်။ဒါအပြင်ရှေ့ဆက်ဘယ်လိုသွားကြမယ်ဆိုတာအပေါ်နိုင်ငံတစ်ခုချင်းစီမှာကွဲပြားတဲ့သဘောထားတွေရှိနေကြတာကြောင့်လည်းခိုင်မာတဲ့မူဝါဒတရားထွက်လာအောင်မြန်မာရေးလှုပ်ရှားသူတွေကဝိုင်းပြီးဖိအားပေးနေကြပုံရပါတယ်ခင်ဗျာ။